မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်သူလူနာသစ်212ရောက်တောက်ချန်လေးကအတည်ပြုလိုက်တဲ့အတွက်လေးလအတွင်းအများဆုံးဖြစ်ခဲ့ပါတယ်။အိန္ဒိယနိုင်ငံတွင်နဲ့စာရင်အတည်ပြုလူနာအရေအတွက်နှဲပါနေတယ်ဆိုပေမဲ့မြန်မာနိုင်ငံမှာဖေဖော်ဝါရီလစစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးရောဂါပိုးဆန်းသက်စစ်ဆေးမှုတွေကိုလည်းတည်တည်ချာချာမလုပ်နိုင်ပဲဖြစ်နေတာပါ။အိန္ဒိယအိန္ဒိယနိုင်ငံမှာတော့ကူးစက်များဗီဇာပြောင်းပို့သစ်တွေ့နေရပြီဖြစ်ပြီးအခုအိန္ဒိယမြန်မာနယ်စပ်သားကချင်းပြည်နယ်ထဲမှာကိုဗစ် -19 ကူးစက်မှုတွေတိုးလာနေတာကြောင့်ဒီပိုးသည့်အမျိုးအစားမြန်မာပြည်တွင်ကူးစက်ပြန့်နှံ့မှုကိုစိုးရိမ်လာကြတာဖြစ်ပါတယ်။အိန္ဒိယနယ်စပ်ကနေ73မိုင်အကွာမှာရှိတဲ့တွန်းဆန်မြို့မှာကျေးဇူးပေးနေကကိုဗစ်ရောဂါကြောင့်3ဦးသေဆုံးခဲ့ရတဲ့အတွက်ဒေသခံတွေကြောက်လန့်နေကြပြီးအပြင်းမထွက်ရဲပဲဖြစ်နေကြတယ်လို့ဇူမီစောင့်ရှောက်ရင်းနဲ့ဖွံ့ဖြိုးရေးဆိုင်ရာအကူအညီပေးတဲ့အဖွဲ့က Righteous သတင်းဌာနကိုပြောပါတယ်။မကြသေးခင်ရက်ပိုင်းတွေအတွင်းရောဂါကူးစက်မှုနှုန်းဟာဆယ်ရာခိုင်နှုန်းကျော်ထိရှိလာနေတာကြောင့်ကျမရဲ့လူသားတွေစိုးရင်လာကြတာပါစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ကျမရဲ့လူသားအများစုဟာအကြမ်းမဖက်အာဏာဖိစန်းတဲ့ CDM ဖောက်ရှားမှုမှာပါဝင်နေကြတဲ့အတွက်နိုင်ငံတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိမရှိစမ်းသပ်စစ်ဆေးမှုတွေလည်းထိထိရောက်ရောက်မလုံနိုင်ပဲဖြစ်နေတယ်လို့ကျမရဲ့ဝန်ထမ်းတွေကပြောပါတယ်စစ်တပ်အာဏာမသိမ်းခင်သတင်းပတ်ထဲမှာတရက်ကိုလူပေါင်း 18,000 ကျော်အတွက်ဒီရောဂါပိုးရှိမရှိစစ်ဆေးပေးနိုင်ခဲ့ပေမဲ့အခုတောက်ကြအထိတစ်ပတ်အတွင်းမှာတော့တရက်ကိုလူပေါင်း 1,500 ကျော်အတွက်သာစစ်ဆေးပေးနိုင်တော့တာဖြစ်ပါတယ်